ရခိုင်နော်ပိုင်းမှာတိုက်ပွဲတကြောင်နေရဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ရဲတွေဟာအစိုးရစီရင်တဲ့ရဖက်ဖွဲ့စုတွေကောက်ခံရထားတဲ့စီရင်ကွာဟနေတဲ့ကြောင်ပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်နော်ပိုင်းမှာတိုက်ပွဲတကြောင်နေရဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ဦးရေဟာ3,600ကျော်အထိရှိလာတယ်လို့စစ်ဆောင်တွေကိုစီရင်ကောက်ယူနေတယ်။ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ကဒီကနေ့မှထုတ်ပြန်ထားပါတယ်။အခုလို REC ကထုတ်ပြန်ထားပေမဲ့လည်းအစိုးရရဲ့စီရင်မှာတော့ April 27ရက်နေ့အထိစစ်ဆောင်ဦးရေ9,000လောက်သာရှိနေတာပါ။အခုလိုရဖဲဖွေးစစ်တွေရဲ့စီရင်နဲ့အစိုးရရဲ့စီရင်ရန်ကိုကွာဟနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနဦးစီးရရှိဦးရင်မင်းဦးကအခုလိုပြောပါတယ
်။အဲအကြောင်းကျွန်တော်တို့ကြတော့ဒါအဲ့ဒီရက်ကြီးတွေပြည်ပါတွေကနေအဲ့ဒီတို့လည်းအုပ်ချုပ်ရေးနေရာမှာခင်ဗျအစင်းစင်းကရောက်လာတဲ့စီရင်တွေပေါ့နော်။အဲ့ဒါအဲ့ဒီကြီးနားမျိုးစုထားတဲ့စီရင်တွေပေါ့။ဩကွာချစ်တွေကတော့ဒါရှိမှာပေါ့နော်။မိနေထားနေတကယ်ဟိုတိုက်ပွဲဖြစ်စဉ်ကနေ2018ခုမှန်းနေဖြစ်စဉ်ဆိုရင်တော့ဒါပိတ်ရှိပြီးတော့ရှိနေတာပေါ့လောက်ကလေ။ဒီအဆိုးတဲ့ပုံမှာမူတည်ပြီးတော့မှဒါအခုတော်တော်လေးတော့6,480လို့ဆိုပြီးတော့ဒါမျိုးစစ်ရင်နေဒီလားဒီမှာတော့ရှိရတယ်။အကြောင်းစည်းကဘာအခြေဖြစ်နေကြလဲဆိုတော့ရဲဘက်ဖွဲ့စည်းဒီတွေနဲ့တောက်ယူမှုပုံစံတွေဒီဆရာကနော်ဒီရဲဒီဖြိုးတွေပေါ့နော်။အရှင်းရှင်းတောက်ယူမှုပုံစံတွေအခုအဲ့ဒီပုံမှာကျွန်တော်မှဒီလိုပဲလားတခြားအကြောင်းအရာတွေရှိသလားဆိုတော့ကျွန်တော်လည်းအားလုံးမပြောချင်ဘူးနော်
ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့စစ်ဆောင်တွေဟာလက်ရှိရှိမှာအကြောင်းမျိုးမျိုးကြောင့်ကူညီမဲ့သူတွေနေပါလာတာကြောင့်စောဝတ်နေရေးခက်ခဲတွေနဲ့ပုံပြီးတော့ကြုံတွေ့လာရတယ်လို့ရခိုင်တိုင်းသားများမျိုးနွယ်စုစေယုံ REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီတချင်းကာလမှာခီးသွဲပိတ်လိုက်တဲ့နေထားတွေရှိတယ်ငါကူပိနေပတ်သက်ပြီးတော့ဒီလော့ဒ်ဒေါပုံစံမျိုးပေါ့နော်ပြီးတော့မှုတွေမလုပ်ကြဖို့အိမ်မနေကြဖို့နှုတ်ဆောင်မှုတွေလုပ်တဲ့ခါကျတော့တချို့ဒီကူညီပေးရဖွင့်တော်တော်များကတချင်းကာလမှာဆိုတော့အကုန်လုံးဒီကိစ္စတွေကိုရေးဆိုင်တဲ့ခါကျတော့ဒီအပစ်တလားလုံးမှာထောက်ပံ့ရရှိတဲ့အနေထားကအရင်ကုန်သေးတော့တယ်ဆိုတော့ဒီနေထားကြအောင်စာဝန်ရေးကလေးအရင်တည်းတည်းအနေထားပြောတာပေါ့နော်ဟုတ်တယ်ကဧပြီလအထိမှဆိုရင်တော့ကျွန်တော်တို့ရေတွေအချင်းဆိုလို့ရှိရင်တော့ဒီအကုန်လုံးဒီ6,000ကျော်ခွန်ထောင်းလေးပေါ့လားတူတော့တာပေါ့နော
်အစိုးရဘက်ကတော့2018ခုနှစ်အစပိုင်းကလေးကစစ်ဆောင်တွေနဲ့တိုက်ပွဲတွေတည်ဆုံထိခိုက်ဒဏ်ရာရသူတွေကိုထောက်ပံ့လာခဲ့တာကြာသိမ်းပေါင်း3,000ကျော်ရှိတော့ပြီလို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိရေမင်းဦးကအခုလိုပြောပါတယ်
အိမ်ပေါင်း3,000ကျော်ပေါ့နော်3,400ရှိပြီထောက်ပံ့ပေးခဲ့နေတာလူကြီးကတော့အသိန်း4,338ဦးတရှိရှိသွားပြီထောက်ပံ့ခဲ့တဲ့လူကြီးက
အစိုးရကကူညီထောက်ပံ့ခဲ့တဲ့လူကြီးတသိန်းကျော်ဟာပြီးခဲ့တဲ့2018ကတည်းကစတင်ပြီးကူညီခဲ့သူတွေဖြစ်ပြီးစစ်ဆောင်တွေအပြင်ထိခိုက်ဒဏ်ရာရသူတွေတေဆုံးသူတွေနဲ့နေရပြန်သွားသူတွေပါဝင်တယ်လို့လက်ရှိအစိုးရစစ်ဆောင်စီရင်ထိမှာမပါတော့တဲ့သူတွေလည်းပါဝင်တာပါစစ်ဆောင်စခန်းတွေမှာဧပြီလကတည်းကစတင်ပြီးတော့ပုံမှန်ပြနေတဲ့စာနယ်ရက်ခထပ်ပွင့်မှုတွေမရှိတော့တဲ့အပြင်စစ်ဆောင်စခန်းတွေမှာရှိတဲ့ယာယီတိတွေဟာလည်းပြိုကျလာနေပြီးမိုးစတင်ရွာသွန်းမှုတွေကြောင့်နေရာခက်ခဲတောက်တုံးရည်ပြဿနာတွေကိုရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်စိုးရိမ်ရတဲ့အခြေအနေတွေကဖြစ်လာတယ်လို့ REC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်ပခါတွင်းရာသားတွေခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်ပိဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတည်ငြိမ်ပေးပို့နေတာပါ